မကွေးတိုင်းစလင်းမြို့တရတော်ကျေးရွာနေမည်ရဲစခန်းတစ်ခုကိုဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ရမှာအရသာအပါဝင်ထိခိုက်သေဆုံးမှုတွေရှိတယ်လို့သိရပါတယ်။စကိုင်းတိုင်းရွှေဘိုမြို့နယ်မှာလည်းစစ်ကောင်စီလိုလားတဲ့ပြူစောတီဒီတက်ဆွဲထားတဲ့ဇီးပြူကုန်းကျေးရွာကိုကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ်။စီအေပတိပခါတွေတင်းမာနေတဲ့မကွေးနဲ့စကိုင်းဒေသကအချိန်နဲ့သတင်းပေးဖို့ချက်ကိုအခြေခံပြီးတော့ကိုသားညွန်ပြောပြမှာဖြစ်ပါတယ်ဗျာ။
မကွေးတန်းစလင်းမြို့နယ်တရတော်ကြီးရွာနေမည်ရဲစခန်းကိုမေလ10ရက်နေ့မနက်3:00အချိန်တုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကနေပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့သိရပါတယ်။တိုက်ပွဲက2နာရီနီးပါးကြာမြင့်ခဲ့ပြီးတော့အရသာအမျိုးသမီးတဦးအပါအဝင်ထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတဦးကဗီဒီယိုကိုပြောပါတယ
်။တရတော်ရဲစခန်းကို3နာရီတုန်းကနေစဖြစ်တော့ကြတော့ဒါပြည်သူတဦးကလည်းမင်းမတတဦးပေါ့နော်သူကလည်းသိတယ်လို့ပြောတယ်။နောက်ပြီးတော့ဒီရဲကလည်းတယောက်နေတာပေါ့ဗျာစခန်းမူကတော့ဒဏ်ရာရတယ်လို့ကြားတယ်ဒါမနဲ့အချီကိုသူကရမ်းတမ်းပြီးပြကြတော့ကြားချင်းဆိုသူကတော့တနာကြီးဖွင့်နေနိုင်လောက်တော့ကြားမတဲ့နဲ့အဲ့လောက်ကတော့ကြားမတဲ့နဲ့အဲ့လောက်ကြားပြီးကမှသူကတော့ဒီအစတော့တက်ခိုက်တော့တော့ပထမခံပြစ်ပြီးရပေါ့ဒီပြစ်ပြီးကမှဒိတ်ဒိတ်ပြီးမကြဘူးကျွန်တော်တို့ဒီပြစ်ပြီးရတယ်လည်းတခါတည်းတက်မိကမှပြရတော့ပေါ့နော်ဒီအဲသူကတော့ပြန်မိကမှလည်းအကုန်လုံးဆုတ်ခွာခဲ့တဲ့နိုင်တဲ့အကုန်လုံးလေ
တိကျတိဆုံးမှုနဲ့ပတ်သက်လို့တော့တိကျအတိပြီးလို့တော့မရသေးပါဘူး။အပြင်တည့်ရတော်နေမီရဲစခန်းကအဆောင်တချို့မိလောင်ပျက်စီးပြီးတော့ဒေသခံကာကွယ်တပ်ဖွဲ့ဝင်တွေဘက်ကလည်းသုံးဦးတိကျတိဆုံးတယ်လို့သိရပါရယ်။စကိုင်းတိုင်းရှိဖို့ဘက်မှဆိုလို့ရှိရင်လေမေလ9ရက်နေ့မနက်4နာရီတုန်းကစစ်ကောင်စီလိုလာတဲ့ပြူစောတီပြူစုစစ်အဖွဲ့တွေခြေချတဲ့ဇီးပြူကုန်းကြီးရွာကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်အဖွဲ့တခုဖြစ်တဲ့ကျောက်လုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါရယ်။
ဒီလိုမျိုးနဲ့ဒီလိုဒီလိုမျိုးနဲ့အဲဒီလိုမျိုးဆုံးနိုင်တယ်ဆယ်တော်လို့ပြောချင်တာဟုတ်ဒီရောရပြီရောအစားလာကြတက်ဖွဲထိုင်ရောဟုတ်ဒါဒီလိုဒီကဲကျွန်တော်တို့မျက်မြင်18,000ကိုယ်တော့ဒီကဲကျွန်တော်တို့ကျွန်တော်ဖွဲရရဲ့တရားရဲ့ခင်းအစားဖွဲရရဲ့လေးပုံမှန်ဆုံးတော့လေးရောက်ဒီကဲတန်ရရဟုတ်ငါလေးဦးရှိတာမှာ3ဦးဖြုံနိုင်တယ်အဲဒါခုကျွန်တော်တို့တခုဆက်ဖြစ်နေလို့တော့ဒီရဒီပေါ်ဒီတော့ကာမီလီနဲ့အင်အားချက်ချင်းရောက်လာတယ်ကျွန်တော်နောက်ပြန်ဆုတ်ခဲ့ရတာ
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းတွေကတချို့ပါလက်နက်ကင်ခုခံမှုတွေအရှင်ကောင်းလာတာနဲ့အတူစစ်ကောင်စီတပ်ဖက်ကလည်းသူတို့ကိုထောက်ခံတဲ့ကြီးရွာတွေမှာစစ်တပ်နှံပေးတာလက်နက်တပ်ဆင်ပေးတာတွေလုပ်လာပါတယ်ဒေသခံကာကွယ်အဖွဲ့တွေကလည်းဒေသတွင်းရဲစခန်းနဲ့တပ်စခန်းတွေကိုတိုက်ခိုက်တယ်လို့ပြူစောတီပြူစစ်အဖွဲ့တွေခြေချတဲ့ကြီးရွာတွေကိုစီးနင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်ခင်ဗျာ